မြောက်ကိုရီးယားမှာတော့ကိုဗစ်ကူးစက်မှုပေါက်ကွဲထွက်လာတာကိုကိုနီကိုအန်နဲ့ထိန်းချုပ်ဖို့ကြိုးပမ်းနေပါတယ်။အရင်ကိုဗစ် -19 ဖြစ်ခဲ့တာမတွေ့ခဲ့တဲ့မြောက်ကိုရီးယားမှာပြီးခဲ့တဲ့လအေပရီလကုန်ပိုင်းတည်းကကိုဗစ်မျိုးကွဲသစ် Omicron စပြန့်တာတွေ့ခဲ့ပြီးအခုတော့အနည်းဆုံးလူပေါင်း 1.8 သန်းကျော်အထိကိုဖျားနာနေချိန်မှာစစ်တပ်ကအရေးပေါ်ဆေးဖြန့်ဖြူးပေးနေပါတယ်။ဒါပေမဲ့ကိုဗစ်ဆေးဆစ်မှုကျယ်ကျယ်ပြန့်ပြန့်မလုံနိုင်သေးတဲ့မြောက်ကိုရီးယားမှာလက်ရှိအပြားရှိသူတွေကိုကိုဗစ်သံသယရှိသူဖြစ်သတ်မှတ်ထားရပါတယ်။နိုင်ငံလူရေ26သန်းဝန်းကျင်ကိုလည်းအခုထိကိုဗစ်ကာကွယ်ဆေးမထိုးရသေးပါဘူး။ဒီနေ့မှလည်းနောက်ထပ်ဖျားနာသူပေါင်း 2,300 ကျော်ရှိခဲ့တယ်လို့နိုင်ငံပိုင် KCNA သတင်းဌာနကနိုင်ငံအရေးပေါ်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကိုကူကာထုတ်ပြန်ခဲ့ပါတယ်။မြောက်ကိုရီးယားမှာ Omicron မျိုးကွဲစစ်သည့် BA.2 ကြောင့်ပထမဆုံးသေဆုံးခဲ့တဲ့သူရှိခဲ့တာကိုပြီးခဲ့တဲ့ပတ်တောက်ကြမေး23ရက်နေ့ကစတင်ပြုခဲ့ပါတယ်။ဒီနေ့မှလည်းနောက်ထပ်သေဆုံးသူ6ဦးရှိကြောင်းကြေညာခဲ့တာမို့သေဆုံးသူပေါင်း62ဦးရှိလာနေပါတယ်ခင်ဗျာ။